နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေအောက်တိုဘာ16ရက်တနင်္ဂနွေနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ဒါအစိုးရတက်လက်တဲ့ပထမဆုံးချိန်ဖြစ်နေအိန္ဒိယနိုင်ငံကိုတောရောက်တာဖြစ်ပြီးအောက်တိုဘာ16ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဂိုအာမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကဒီအစည်းအဝေးတက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေနဲ့အတူဒေတာရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။အိန္ဒိယနိုင်ငံခြားရေးဌာနကဗုဒ္ဓဘူးနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒေါက်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာ18ရက်ကနေ19ရက်ထိလာရောက်မှာဖြစ်ပြီး BRICS BIMSTEC ညီလာခံအပြီးမှာနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ကြောင်းဖော်ပြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့အခုလိုရာရောက်မှုကနေတဲ့နိုင်ငံခြားကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးနိုင်မှာဖြစ်တယ်လို့တဲ့နိုင်ငံခြားချစ်တည်ရင်းနှီးမှုခိုင်မာစေမဲ့နည်းလမ်းတွေကိုရှာဖွေနိုင်မယ်လို့လည်းဖော်ပြပါတယ်။နိုင်ငံထိပ်တန်းအရာရှိကြီးတွေလိုက်ပါလာတဲ့ဒီခီးစဉ်အတွင်းတဲ့နိုင်ငံအရေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာအိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ဒေသကလက်နက်ကင်တွေလှုပ်ရှားမှုတွေထိန်းချုပ်နိုင်ရင်လည်းပါဝင်နိုင်တယ်လို့ကုံတွယ်ရေးတိုးမြင့်ဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အောက်လလဆန်းပိုင်းကတောရောက်ခဲ့တဲ့သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မှာတော့ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တယ်လို့ဒီလက်နက်ကိုင်ဖွဲ့တွေကိုမြန်မာမျိုးကိုအသုံးချပြီးအိန္ဒိယကိုဆန့်ကျင်ဖို့ခွင့်ပြုမှာမဟုတ်ကြောင်းသတိပေးပါတယ်။ဒေါက်ဆန်းစုရဲ့အခုခီးစဉ်အတွင်းအိန္ဒိယသမရပရဏတ်မူခာဂျီနဲ့နိုင်ငံခြားရေးဝန်ကြီးဆာရှာရှဝါရက်တိုနဲ့တွေ့ဆုံဖို့ရှိတယ်လို့နှစ်နိုင်ငံစီးပွားရေးတိုးမြင့်ဖို့အတွက်အိန္ဒိယစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံမဲ့စီးပွားရေးဆွေးနွေးပွဲကိုလည်းတက်အောင်မှာဖြစ်ပါတယ်။